မြန်မာနိုင်ငံမှာအစိုးရပြောင်းလဲကိုအခက်အခဲမရှိစွာဆောင်ရွက်နိုင်ခဲ့ပေမယ့်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးလူနည်းစုတွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ဘာသာရေးအရဖိနှိပ်ချုပ်ချယ်မှုတွေရှိနေဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ပွဲရနိုင်ငံဖြစ်သတ်မှတ်ကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကပို့ထိုးနေမှာထုတ်ပြန်တဲ့နှစ်ပတ်လည်စီရင်ခံစာမှဖော်ပြထားပါတယ်အပြည့်အစုံကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းတမိုင်းဝင်အစိုးရအပြောင်းအလဲကိုအခက်အခဲမရှိစွာလှုပ်ဆောင်နိုင်ခဲ့ပေမဲ့ဘာသာရေးဆိုင်ရာဖိနှိပ်မှုတွေကတော့ရှိနေသေးဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကပို့ထူးနေမှာထုတ်ပြန်တဲ့နှစ်ပတ်လည်အစီအခံမှာဖော်ပြထားတာဖြစ်ပါတယ်။လက်ရှိအစိုးရအသစ်လက်ထက်မှာလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေဆက်လက်ဖြစ်ပေါ်နေသေးတဲ့အတွက်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံ CPC Country of Particular Concern အဖြစ်ဆက်လက်သတ်မှတ်ထားကြောင်း2016ခုနှစ်အတွက် USCIRF ကထုတ်ပြန်တဲ့နှစ်ပတ်လည်အစီအခံမှာဖော်ပြထားပါတယ်။အဲဒီလိုသတ်မှတ်ရတာဟာမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာခြင်းမရှိတဲ့အတွက်ဖြစ်ကြောင်း USCIRF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာအကြီးအကဲမူဝါဒရေးရာသုတေသီTina Muffet ကပြောပါတယ
်. Unfortunately, conditions for religious freedom in Burma have not improved from 2016 to the previous
year. ဆိုရတဲ့ကြောင်းသွားတဲ့အချိန်မြန်မာနိုင်ငံတွင်ကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာအခုအစီရင်ခံစာထုတ်ပြန်တဲ့2016နဲ့2015ခုနှစ်ကြားတိုးတက်ပြောင်းလဲခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးလူမျိုးစုတွေအပေါ်အရင်အစိုးရလက်ထက်တုန်းကရောအခုအစိုးရလက်ထက်မှာပါအကာအကွယ်ပေးတာမျိုးမရှိခဲ့သလိုနိုင်ငံတကာကသတ်မှတ်ထားတဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေကိုလည်းလိုက်နာတာမရှိခဲ့ပါဘူး။ဒါကြောင့်လည်းနိုင်ငံရင်းနဲ့အစိုးရဘက်မှာအပြောင်းအလဲတွေဖြစ်ခဲ့ပေမယ့်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဘက်မှာတော့တိုးတက်ပြောင်းလဲမှုမရှိတာကိုတွေ့နေရတာဖြစ်ပါတယ်။အနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေရှိပေမယ့်လက်ရှိရေဒိုကာလမှာတော့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးပါဘူး
။ဒါ့အပြင်ခရီးယံဘာသာဝင်တွေဟာလည်းလူသိရှင်ကြားဝတ်ပြုမှုတာမြင့်ခံရပြီးဘောဓဘာသာအတွင်အာရမကူးပြောင်းစေခိုင်းခံရတဲ့အကြောင်းအရင်ဒီအစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်အပေါ်ချိုးဖောက်မှုတွေကိုအခုချိန်ထိထိရောက်စွာကန့်တော်နိုင်ခြင်းမရှိတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေ IRFA အရအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအခုလိုအထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ရခြင်းဖြစ်ကြောင်း USCIRF အစီရင်ခံစာမှာဖော်ပြထားပါတယ်USCIRF ရဲ့အခမ်းအနားဟာအမေရိကန်အစိုးရကိုအကြံပေးရတဲ့အဖွဲ့အစည်းဖြစ်တာကြောင့် policy ချမှတ်ရေးကိစ္စတွေကိုတော့အစိုးရကပဲလှုပ်ဆောင်တယ်လို့လည်းတီနာမတ်ဖော့ကပြောပါတယ်။ USCIRF အနေနဲ့ကတော့မြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်စဉ်အမေရိကန်နိုင်ငံသားဌာနကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးစိတ်ဝင်ဝယ်နိုင်ငံအဖြစ်နိုင်ငံသားဌာနကနားလည်သဘောပေါက်ထားကြောင်းလည်းတီနာမတ်ဖော့ကပြောပါတယ်။USCIRF ကအခုနှစ်မှာအမေရိကန်အစိုးရထံအကြံပြုထားတဲ့အချက်တွေကိုလည်းတီနာမတ်ဖော့ကအခုလိုဆက်ပြောပြပါတယ
် We're asking the US government to encourage Burma's government to make sure that religious freedom and
မြန်မာနိုင်ငံမှာလက်ရှိလုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘာသာရေးလွတ်လပ်ခွင့်ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြဖို့အတွက်အမေရိကန်အစိုးရထံကိုကျွန်တော်တို့အကြံပြုထားပါတယ်အနာဂတ်မြန်မာနိုင်ငံအတွက်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဘလောက်အရေးပါတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအစိုးရစာတမ်းမှာအမှားခံထားတဲ့အတိုင်းဘာသာရေးလွတ်လပ်ခွင့်ဟာလည်းအခြေခံအကျဆုံးလူ့ခွင့်ရေးဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်လာအောင်လို့ကျွန်တော်တို့ကပြောနေတာပါ။ဒါ့အပြင်တခြားအကြံပြုထားတဲ့အချက်တွေကတော့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာအကူအညီတွေပေးပို့နိုင်ရေးနဲ့ပြည်ရင်းပြည်ပါကသတင်းမီဒီယာတွေတောခွေပြူရည်အတွက်ထဲ့သွင်းတောင်းဆိုထားသလိုရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဆေးလွတ်မဲ့ကိစ္စကိုလည်းကျမတို့ကထောက်ခံပါတယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်ကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေပါတယ်
။မဘာတာနဲ့တခြားအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အုပ်စုတွေရှိနေတဲ့အပြင်လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်နဲ့တက်ဆိုင်တဲ့အခွင့်အရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုအနီးကပ်စောင့်ကြည့်ဖို့လိုအပ်ကြောင်းလည်းထဲ့သွင်းဖော်ပြထားပါတယ်။မနေ့2016ခုနှစ်မှာထုတ်ပြန်တဲ့အစီအခံစာထဲမှာလည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအလုံးမိမိယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုးကွယ်ဝင်ရှိတာကိုမြင်တွေ့လို့ကြောင်းအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းနှစ်ချင်းအသင်းတော်ကသင်းအုပ်ဆရာဒေါက်တာဖရီမန်ကပြောပါတယ်
။ကျွန်တော်တို့တိုင်းပြည်ပြည်သူတွေအလုံးလွတ်လပ်လာနေဘာသာရေးကိုးကွယ်ခွင့်ရှိရမယ်နော်။သူတို့နေထိုင်ရတာကျက်ချမကျန်တာပြီးနေထိုင်ကြတာဖြစ်ဖြစ်ချင်းတော့ပါဒါပေမဲ့ကိုယ်ကပြင်နိုင်တဲ့ကတော့တကယ့်ကအစိုးရက policy ရဲ့ဥပဒေရဲ့နောက်စီနီစီကနေကိုပြည်သူပြည်သားအားလုံးကလိုက်နိုင်တဲ့သူကိုကျွန်တော်ကအပြောင်းအလဲအများကြီးလိုအပ်တည်တယ်နောက်ပြီးတော့ ဒီလိုသူတွေလည်းအရင်ကလိုဒီအထူး policy တွေဒီသူရဲ့အစိမ်းသလုံးကားသဘောထားရအမြဲပြောင်းလဲလုပ်ဖို့တော့လိုအပ်ပါတယ်ဒါတနည်းအားမှာအစိုးရကဏ္ဍရှိတယ်နောက်ဒီတင်းရဲ့တရားတင်ရမှာဒီလိုတွေ့ရတဲ့ကဏ္ဍလည်းအမြဲရှိတာပါဒါမွတ်စလင်တွေပြည်ပြည်ဟိန္ဒူတွေပြည်ပြည်ခရစ်ယာန်တွေပြည်ပြည်တို့အနေကရတာဒီလိုလောလောဆယ်မှရှိပဲ good time ခုပြီမှာဒီလိုလောလောလာမနီမနီနိုင်ရဲ့နေရတာတော့ဝန်ထဲဆရာကြီးကောင်းပါလေဒါတော့
မြန်မာနိုင်ငံမှာထိပ်တိုင်းကအစိုးရ policy တွေပြုပြင်ပြောင်းလဲရုံနဲ့တင်မလုံလောက်ပဲအောက်ခြေမှာပါတရားဥပဒေစိုးမိုးမှုရှိလာမှဘာသာတရားတစ်ခုနဲ့တစ်ခုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလူများစုကအားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာတွေကင်းဝေးနိုင်မယ်လို့လည်းဒေါက်တာဟေမန်းကပြောပါတယ် USCIRF American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်1999ခုနှစ်ကစလို့နှစ်စဉ်သတ်မှတ်ဖော်ပြလာခဲ့တာဖြစ်ပါတယ်ခင်ဗျာ